နီပေါ်နိုင်ငံကတ်မန်ဒူမြို့တော်နာအဝေးပြေးလမ်းမပေါ်မှာတော့ဘတ်စ်ကားနဲ့တခြားမော်တော်ယာဉ်တွေမြေပြိုကျပြီးတော့နင်းမြုပ်ခဲ့တာကြောင့်အနည်းဆုံး148ယောက်ထဲမှနေတေဆုံးပြီးတော့ဒါဇင်နဲ့ချီပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်။နီပေါ်မှာမုတ်တုံကာလ3ရက်ဆက်တိုက်မိုးရွာခဲ့ပြီးတဲ့နောက်မှာရေကြီးရေချမ်းမြေပြိုမှုဖြစ်ခဲ့တာပါ။တနင်္ဂနွေနေ့တုန်းကတော့ကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးလုပ်နေပါတယ်။မြေပြိုကျတာကြောင့်မြို့တော်ရဲ့အပြင်ဘက်အဝေးပြေးလမ်းမကြီး3ခုပိတ်ဆို့နေပြီးတော့မြေပြိုကျတဲ့နေရာမှာခတ်မန်ဒူကိုဥတီပြီးတော့သွားတဲ့ဘတ်စကား20နဲ့ကရုပ်အလောင်း14လောင်းနဲ့တခြားမော်တော်ယာဉ်တွေကတည်ဆုံးသူရုပ်အလောင်း23လောင်းကိုရှာတွေ့ထားတယ်လို့ကယ်ဆယ်ရေးသမားတွေကပြောပါတယ်။မြေပြိုကျတာကြောင့်တည်ဆုံးသူတွေအပြင်ဒဏ်ရာရသူက100ကျော်နဲ့ပျောက်ဆုံးသူက50ကျော်ရှိတယ်လို့နီပေါ်ရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်။နိုင်ငံတဝန်တောတောင်ထူထပ်တဲ့နေရာတွေမှာတည်ဆုံးသူဥယေပို့တိုးလာနိုင်တယ်လို့လည်းခန့်မှန်းပါတယ်။မြို့တော်ခတ်မန်ဒူမှာတော့ရေကြီးရေလျှံပြီးတော့အနည်းဆုံး34ဦးတည်ဆုံးခဲ့ပါတယ်။လောလောဆယ်မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကကယ်ဆယ်ရေးကူညီဆောင်ရွက်ပေးနေပြီးတော့ပိတ်ဆို့နေတဲ့လမ်းတွေကိုစက္ကရိယာတွေနဲ့ရှင်းလင်းဖယ်ရှားနေပါတယ်ရှင်။